Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မိုက်ဒိုမီတာ3240 48တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပိုင်းနဲ့တင်နာဆင်နိုင်ပါတယ်။ကျွန်တော်ရဲမင်းထွန်းပါဒီနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့အတူချင်းညာပါမယ်။ဟောင်ကောင်နိုင်ငံတကာလေဆိပ်မှာတော့ဆနပြသူတွေဝင်ရောက်စီးနှင်ထားပြီးအင်္ဂါနေ့ညပိုင်းထိရဲတွေနဲ့ရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံတဝမ်းမိုးသက်ထန်ရေကြီးမြေပြိုမှုတွေအကြောင်းသေဆုံးရသူဟာအနည်းဆုံး69ယောက်ထိရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရေဘေးအန္တရာယ်နဲ့ပတ်သက်တဲ့သတင်းတွေကိုလည်းနားဆင်ကြပါဦးမယ
် The United Nations Office for the Coordination of Humanitarian Affairs says that in Myanmar, monsoon rains have displaced nearly 100,000
people. မတ်တမိုးကြောင့်ကြားရောက်နေတဲ့ရေဘေးအန္တရာယ်တွေအတွက်ကုလသမဂ္ဂဘာကူညီတွေပေးနေတဲ့ဆိုတာကိုသတင်းတွေအပြည့်အစုံနားဆင်ရပါမယ်ဒီသတင်းလာတဲ့အတူဟောင်ကောင်မှာရဲတပ်ဖွဲ့နဲ့စစ်နပ်ပြသူတွေအကြားရုံရင်းစံကတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကုလသမဂ္ဂတို့ရဲ့ဝေဖန်ပြောကြားချက်ဥရောပကနည်းပညာကုမ္ပဏီတချို့ကစစ်အုံဆောင်ပစ္စည်းတွေကိုမြန်မာကိုရောင်းချနေတဲ့ကိစ္စနဲ့ထိုင်းလွတ်တော်အမတ်တဦးကိုတပ်ဖြတ်လို့မြန်မာနိုင်ငံသားအလုပ်သမားတဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့တဲ့တွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗိုလ်တုံးနဲ့မနက်ပိုင်းတဲ့နောက်ဆုံးရတဲ့တွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးပါမယ်ခင်ဗျာ။
ဟောင်ကောင်နိုင်ငံတကာလေဆိပ်မှာအင်္ဂါနေ့ညနေပိုင်းတုန်းကအဓိကရုံးနေနင်းရေးရဲတွေနဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပြီးလေရင်ခီးစဉ်အလုံးဖျက်ခဲ့ရတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်။လေဆိပ်အဓိကခမ်းမကြီးကိုဆန္ဒပြသူတွေကထပ်ပြီးစီးနှင်ခဲ့ကြပြီးအဓိကရုံးနေနင်းရေးရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားလုံထွေတပ်ပုတ်ခဲ့ကြပြီးဒဏ်ရာရသူတဦးကိုစေဝင်တန်းတွေကလေဆိပ်ခမ်းမဆောင်တွေကနေခေါ်ထုတ်သွားပါတယ်။ဒဏ်ရာရသူအမျိုးသားကိုခေါ်ထုတ်သွားမဲ့အရေးပေါ်ကားကိုတားဆီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုအဓိကရုံးနေနင်းရေးတပ်ဖွဲ့တွေကမျက်ရည်ယိုတန်းငွေတွေသုံးပြီးလူစုခွဲပါတယ်။အ ਨੇ ဆုံး2ဦးလဲဖမ်းခံရပါတယ်။လေဆိပ်စီမံခန့်ခွဲမှုမှာအကြီးအကျယ်အနှောက်အယှက်ဖြစ်ရတယ်လို့ဟောင်ကောင်လေဆိပ်အန်တာဘိုက်အဖွဲ့ကပြောပါတယ်။တရုတ်ပြည်မကြီးလက်အောက်ကဟောင်ကောင်ကျွန်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်မရှိမှုနဲ့လွတ်လပ်မှုရောပါလာတာတွေကိုဟောင်ကောင်ဒေသခံတွေသတင်းဆဲပန်းမြောက်ဆန္ဒပြနေကြတာမှာအခုလေဆိပ်မှာတော့ပြီးခဲ့တဲ့နှစ်ရက်ကစလို့ဆန္ဒပြတာပါ။ဟောင်ကောင်ဆန္ဒပြသူတွေကအများပြည်သူဆိုင်ရာအဆောက်အုံတွေကိုဖျက်ဆီးလေဆိပ်ကိုတုံးမရအောင်လုပ်အသက်အန္တရာယ်ရှိတဲ့လက်နက်တွေအသုံးပြုနေကြတာဟာဆိုရင်အကြမ်းဖက်ဝါဒဆွဲလုပ်ရတွေစီဥတီလာနေတာကိုပြသနေတာလို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကတော့ဟောင်ကောင်အနာပိုင်တွေဘက်ကထိန်းသိမ်းလုပ်ကြဖို့တိုက်တွန်းထားပြီးနိုင်ငံတကာဥပဒေအရတမျက်ထားတဲ့နီလန်းတွေသုံးပြီးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုမျက်ရည်ယိုတန်းငွေနဲ့ဖြိုခွင်းနေသလားဆိုတာကိုစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားပါတယ်။တရုတ်အစိုးရကဟောင်ကောင်နယ်စပ်ကိုတပ်တွေရွှေ့ပြောင်းနေတာကိုအမေရိကန်ထောက်လှမ်းရေးကအတည်ပြုထားတယ်ဆိုပြီးလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။
တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေပေါ်အကောက်ခွန်အသစ် 10 ရာခိုင်နှုန်းစီးကျပ်မှုကိုဆိုင်းငံ့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကစတင်အခွန်စီးကျပ်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရွှေ့ဆိုင်းလိုက်တာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးကျပ်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေ၊ကွန်ပျူတာမော်နီတာတွေ၊ cell phone တွေ၊ video game ကစားတဲ့ set တွေတချို့ကလေးကစားစရာအယုတ်တွေဖနက်တွေနဲ့အဝတ်ထည်တွေပေါ်အခွန်စီးကျပ်မှုကိုဒီဇင်ဘာလ15ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တရုတ်ကနေအမေရိကန်ကိုတင်ပို့ကုန်တွေဖြစ်တဲ့ကျန်းမာရေးအမျိုးသားလုံခြုံရေးနဲ့အခြားအချက်လက်တွေပေါ်မှာမူတည်ပြီးတီးခြားကုန်စည်တွေအပေါ်အခွန်ကင်းလွတ်ခွင့်လုံးဝပေးထားတယ်လို့လည်းအမေရိကန်ရဲ့ကြေညာချက်မှဖော်ပြထားပါတယ်။ဒါပေမဲ့တရုတ်တင်ပို့ကုန်အတော်များများအပေါ်အခွန်အသစ်တွေစီးကျပ်ဖို့ရှိပြီးဒီကုန်စည်တွေနဲ့ပတ်သက်တဲ့အစည်းအဝေးကိုမကြမီကြေညာဖို့ရှိတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကပြောပါတယ်အခုလိုအခွန်စီးကျပ်မှုဆိုင်းငံ့လိုက်တာကြောင့်ရပ်ပေါင်းများစွာကျဆင်းနေတဲ့ stock ဈေးနှုန်းတွေထိုးတက်ခဲ့ပြီး New York stock ဈေးကွက်တွေမှာ 1.5 ရာခိုင်နှုန်းဒါမှမဟုတ်ဒီထက်ပိုပြီးမြင့်တက်ခဲ့ပါတယ်ရှင်
အမေရိကန်ရဲ့မျိုးတုံးပြောက်ွယ်လို့မျိုးစိတ်များဆန်ရအဥပဒေကိုအကြီးအကျယ်ပြင်ဆင်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်အစိုးရကိုတရားစွဲဆိုမဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့တွေနဲ့ပူးပေါင်းမယ်လို့ပြည်내ရှင်းနေချုပ်အ ਨੇ ဆုံး၁၀ဦးတို့ကပြောဆိုလိုက်ပါတယ်တိရိစ္ဆာန်တွေငှက်တွေတစ်ပင်တွေနဲ့တခြားမျိုးစိတ်တွေမျိုးတုံးပြောက်ွယ်မှုမရှိအောင်ထိန်းသိမ်းပေးနိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကထောက်ခံထားကြတဲ့နှစ်ပေါင်း50နီးပါးကြာတက်တန်းရှိဥပဒေပြဋ္ဌာန်းချက်တွေကိုပြင်ဆင်ကြောင်းအမေရိကန်အစိုးရအရာရှိတွေကကြေညာခဲ့တာပါဒီအဥပဒေနဲ့မျိုးစိတ်ပေါင်း 1,600 လောက်ကာကွယ်ပေးထားတာဖြစ်ပြီးအခုပြင်ဆင်တဲ့စီမံသစ်ကတရိတ်ဆန်မျိုးစိတ်တွေကိုကာကွယ်ပေးထားဖို့အတွက်အကောင်းဆုံးဖြစ်တယ်လို့တော့အစိုးရကပြောဆိုထားပါတယ်
ပြည်ခဲ့တဲ့လကဗြိတိန်လက်အောက်ရှိ Gibraltar အနီးဖမ်းဆီးခံခဲ့ရတဲ့ရေနံတင်သင်္ဘောနဲ့ပတ်သက်လို့ဒွိဟာဖြစ်စရာသတင်းတွေအင်္ဂါနေ့ကထွက်ပေါ်ခဲ့ပါတယ်။အီရန်ပင်လယ်ရေကြောင်းဌာနလက်ထောက်အကြီးကဲ J. Islami က Grace 1 အမည်ရှိရေနံတင်သင်္ဘောကို Gibraltar အာဏာပိုင်တွေကမကြမီလွှတ်ပေးလိမ့်မယ်လို့အင်္ဂါနေ့ကပြောခဲ့တဲ့အကြောင်းအီရန်ရဲ့ Fars သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အမည်မဖော်လိုတဲ့ Gibraltar အာဏာပိုင်တွေကိုကိုကာပြီးဖမ်းဆီးခံရေနံတင်သင်္ဘောကိုအင်္ဂါနေ့နှောင်းပိုင်းမှာလွှတ်ပေးမယ်လို့Fast သတင်းဌာနကဖော်ပြခဲ့တာပါဒါပေမဲ့အနောက်နိုင်ငံသတင်းတွေမှာတော့ Gibraltar အစ်မြစ်အရာရှိတအူးကိုကူကာပြီးဒီသတင်းဟာမဟုတ်မှန်ကြောင်းဖော်ပြခဲ့ကြပါတယ် Grace 1 ရေနံတင်သင်္ဘောကိုဗြိတိန်တပ်တွေကဖမ်းဆီးခဲ့တာဖြစ်ပေမဲ့ဒီရေနံတင်သင်္ဘောနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဟာ Gibraltar နဲ့ပတ်သက်လို့ဗြိတိန်ကအင်္ဂါGibraltar နဲ့ပဲပတ်သက်တယ်လို့ဗြိတိန်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ် Gibraltar နိုင်ငံတော်တရားရုံးချုပ်ကဒီအမှုနဲ့ပတ်သက်လို့ကြာတာပတိနေ့မှာကြားနာဖို့ရှိပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီရွေးမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတဝန်းရေကြီးမြေပြိုမှုကြောင့်သေဆုံးရသူအနည်းဆုံး68ယောက်ရှိနေပြီးပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာအုပ်စုမှာမလတ်တောင်ပြိုကျမှုကြောင့်သေဆုံးရသူကအင်္ဂါနေ့ည9နာရီအထိ65ယောက်ရှာဖွေတွေ့ရှိထားပြီးမြေပြိုကျမှုမှာအသက်ရှင်လျက်ကယ်ဆယ်ခဲ့ရသူတဦးလည်းဆေးကုသနေစဉ်သေဆုံးခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုကျမှုမှာသေဆုံးသူစုစုပေါင်း66ယောက်ရှိပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလည်းမိုးသည်ထန်ပြီးရေကြီးမြေပြိုလာကြောင်းအမျိုးသားတဦးသေဆုံးခဲ့ရပါတယ်။မွန်ပြည်နယ်ကြိုင်မယောမြို့မှာတော့အတ္တရံမြေရေစွန့်ရင်ရေမှတ်ထည့်ကျော်လွန်ခဲ့ပြီးလူဦးရေ4000ကျွဲကျော်ရေဘေးကျုံတွေ့နေရပြီးကယ်ဆယ်ရေးစခန်း12ခုမှာလူဦးရေ2000ကျော်ရှိနေပါတယ်။နိုင်ငံတော်ရေဘေးရှောင်စခန်း166ခုဖွင့်လှစ်ထားရပြီးလူဦးရေ8000နီးပါးနေထိုင်နေကြရပါတယ်ရှင်။
ပြင်းထန်လာတဲ့ရွေလွှမ်းမှုတန်ကြောင့်လူပေါင်းများစွာတည်ဆုံးခဲ့ပြီးအပြက်အစီးဆုံးရှုံးမှုတွေရင်ဆိုင်နေရတဲ့မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံကပြည်သူတွေနဲ့အစိုးရတွေအတွက်အလွန်ပဲဝမ်းနည်းကြေကွဲရပါကြောင်းအီရန်အစိုးရကပြောကြားခဲ့ပါတယ်။မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံတွေမှာကြီးမားလာတဲ့ရွေလွှမ်းမှုတန်ကြောင့်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ပြီးပျက်စီးဆုံးရှုံးမှုကြီးမားလာတာကြောင့်သက်ဆိုင်တဲ့အစိုးရတွေနဲ့တည်ဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်အီရန်အစိုးရအနေနဲ့အလွန်ပဲစိတ်ထိခိုက်ရကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအဘတ်မဟာရာရှထရာရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂထွေထွေညီလာခံကြီးကလည်းအိန္ဒိယနိုင်ငံအနောက်နယ်တောင်ပိုင်းမှာရှိတဲ့ပြည်နယ်တွေမှာမုတ်တုံမိုးကြောင့်မြင့်ရည်ကြီးခဲ့ပြီးလူပေါင်းအနည်းဆုံး148ဦးထက်မနည်းသေဆုံးခဲ့ရတဲ့အတွက်ဝမ်းနည်းကြေကွဲတဲ့အကြောင်းနဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံစနေနေ့မနက်ကတိုက်ခိုက်ခဲ့တဲ့လီကီမာတိုက်ဖွန်းမုန်တိုင်းကြောင့်ဂျီချန်းပြည်နယ်မှာလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့တဲ့အတွက်လည်းထတ်တူထက်မြဝန်းနေကြေကွဲမိကြောင်းအင်္ဂါနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာကုလထွေထွေညီလာခံရဲ့ပြောခွင့်ရအမျိုးသမီးမော်နီကာဂရေးလီကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာမုတ်တုံမိုးပြင်းထန်မှုကြောင့်ရေလွှမ်းမှုဆိုးရွားခဲ့ပြီးလူပေါင်းထောင်နဲ့ချီရေဘေးသင်ခဲ့ရပါတယ်မြေပြိုကျမှုကြောင့်လည်းအခုဆိုရင်အနည်းဆုံးလူပေါင်း68ဦးထက်မနည်းသေဆုံးခဲ့ရပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အသားကြီးဖြစ်သူ Donald Trump Jr. ကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာ Trump နာမည်အမှတ်တစိမ့်နဲ့အပန်းဖြေစက္ကန့်နှစ်ခုကိုဈေးကွက်မြင့်တင်ခဲ့ပြီး Trump အဖွဲ့အစည်းရဲ့ကမ္ဘာတလွှာစီးပွားရေးလုပ်ငန်းကြီးဟာဖခင်ဖြစ်သူရဲ့အစိုးရအဖွဲ့နဲ့အကျိုးစီးပွားခြင်းပြည်ပခဆက်ဖြစ်စေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းခြေပပြောဆိုခဲ့ပါတယ်ဘာလီနဲ့အနောက်ဂျာဘာလီတို့က Trump အင်ယာတွေကိုအကျိုးရှင်းလင်းတဲ့အခမ်းအနားတွင်မှာတော့ဈေးကြီးဈေးကန်အင်ယာတွေဆောက်လုပ်မဲ့အစီအစဉ်တွေကိုသမ္မတ Trump ရဲ့သားကြီးဖြစ်သူကရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်
ထိုင်းနိုင်ငံသားတွေအနေနဲ့ကန်ဆာနဲ့အခြားရောဂါဖြစ်ပွားမှုခံစားနေရသူတွေအတွက်မကြာမီရက်တွေအတွင်းကန်နဘီစ်ဆေးရွက်ကြီးကိုဆေးဝါးအဖြစ်တရားဝင်30ခွင့်ရကြတော့မှာဖြစ်ပါတယ်အရှိတောင်အာရှမှာကန်နဘီစ်ဆေးရွက်ကြီးတွေကိုဆေးဝါးအဖြစ်ထိုင်းနိုင်ငံအနေနဲ့ပထမဦးဆုံးတရားဝင်ခွင့်ပြုလိုက်ပြီး၈လအကြာပြီဖြစ်တဲ့ဒီကရတဲ့သတင်းပတ်ကအစိုးရဆေးဝါးထုတ်လုပ်ရေးအဖွဲ့အစည်းကနေပြည်သူ့ကျန်းမာရေးဝန်ကြီးဌာနကိုဒီဆေးရွက်ကြီးရဲ့အစီထုတ်ထားတဲ့ဆေးပလင်းတွေကိုပို့ဆောင်ပေးခဲ့တာဖြစ်ပါတယ်ရှင
်ဘော်ဒိုနီမနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်ပထမဆုံးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေအရှိန်မြင့်တက်နေစမှာပဲတရုတ်ဆွေရကတရုတ်စစ်တပ်တွေကိုဟောင်ကောင်နယ်စပ်ကိုရွှေ့ပြောင်းနေရချတာခဲ့ပါတယ်။ဟောင်ကောင်ရေးကိုတည်တည်ငြိမ်ငြိမ်နဲ့အနေအကင်းကင်းနဲ့ကင်တွယ်ဖြေရှင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးဂျာဆီပြည်နယ်ကနေမထွက်ခါခင်လေးစိတ်မှာပြောကြားတိုက်တွန်းခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကနိုင်ငံတကာစံညွှန်းတွေနဲ့မကိုက်ညီတဲ့နိလန့်တွေတုံးပြီးဆန္ဒပြပွဲတွေကိုနှိမ်နင်းနေတာကိုစုံစမ်းစစ်ဆေးဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးမစ်ရှဲဘရှလေးကတောင်းဆိုလိုက်ပါတယ်။ဂျနီဗာမြို့က VOA သတင်းတော်လီဇာရှလိန်သတင်းပိပုချက်ကိုအခြေခံပြီးတင်ပြပေးပါမယ်။နားဆင်ကြည့်ပါခင်ဗျာ။ဟောင်ကောင်မှာအဓိကယုံနှိမ်နင်းရဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေစမှာပဲဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ပြင်ဆင်နေပုံရတဲ့တရုတ်စစ်တပ်တွေကိုတရုတ်ဆွေးဝါးကဟောင်ကောင်နယ်စပ်ကိုဆီလုတ်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုသူသိရှိကြောင်း Twitter မှာရေးသားခဲ့ပြီးနှစ်ဖက်ထင်းထင်းသင်းသင်းရှိဖို့ကိုလည်းပြောပါတယ
်။ဟောင်ကောင်ကိစ္စကတိတ်ခတ်ခဲ့တဲ့အခြေအနေမှာရှိနေပါတယ်။ဘာဖြစ်မလဲစောင့်ကြည့်ရပါမယ်။ဒီကိစ္စပြင်းလဲသွားမှသိကြပါတယ်။တရုတ်နိုင်ငံအပါအဝင်အားလုံးအတွက်အဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ပါတယ်။
သမ္မတ Trump ကအခုလိုမပြောမီအင်္ဂါနေ့အစောပိုင်းမှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လေးစိတ်ကိုဒုတိယနေ့အဖြစ်ပိတ်ဆို့ပြီးအဓိကလေးစိတ်ခန်းမကြီးမှာအပြေအဝနေရာယူဆန္ဒပြခဲ့ကြပါတယ်။လက်နက်ကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေအပေါ်ငရုတ်ရည်မှုတ်ဆေးတွေအသုံးပြုနှိမ်နင်းခဲ့သလိုခီးသွွားအိတ်တင်ဆောင်တဲ့လဲတွေကိုအကာအကွယ်အဖြစ်အသုံးပြုနေတဲ့ဆန္ဒပြသူတွေအပေါ်မှာလည်းလက်ကင်တို့တွေအသုံးပြုရိုက်နှက်ခဲ့ပါတယ်။ဒီလိုအကြမ်းဖက်နေနေမှုတွေဖြစ်ပေါ်ရတဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲလ်ဘရှလဲကဆန္ဒပြသူတွေကိုငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြဖို့တိုက်တွန်းခဲ့တဲ့နေ့တူဟောင်ကောင်အာဏာပိုင်တွေကိုလည်းဆန္ဒပြပွဲတွေတားဆီးရမှာပြင်းထန်တဲ့နီလန်းတွေအသုံးမပြုဖို့တိုက်တွန်းခဲ့ပါတယ်။မစ်ဘရှလဲရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ဂိုဗီလ်ကလုံခြုံရေးတပ်ဖွဲ့တွေအသုံးပြုခဲ့တဲ့နီလန်းတွေကိုမစ်ဘရှလဲအနေနဲ့သတိပြုမိပြီးစိုးရိမ်ပူပန်မိကြောင်းပြောပါတယ်
။ OHHR has reviewed credible evidence.Law enforcement officials employing less lethal weapons in ways that are prohibited by international norms and standards.
လူမသိနိုင်လောက်တဲ့လက်နက်တွေကိုလူညွေးတပ်ဖွဲ့တွေအသုံးပြုရမှာနီးလန့်တွေကနိုင်ငံတကာစံချိန်စံညွန်းနဲ့မကန့်ညီတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးရုံးအနေနဲ့လေ့လာသုံးသပ်နေပါတယ်။ဥပမာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုဘုံးကိုကြောင်ပိတ်မိတဲ့နေရာမှာဆန္ဒပြသူတွေရှိတဲ့တဲ့ကြီးပြစ်ထည့်နေတာကိုအကြိမ်တော်တော်များများတွေ့ရပါတယ်။ဒါဟာလူတွေသေစေနိုင်လောက်တဲ့အန္တရာယ်ရှိပြီးဒဏ်ရာပြင်းပြင်းထန်ထန်ရစေနိုင်ပါတယ်
။ကုလသမဂ္ဂလူ့အဖွဲ့ရဲ့အဖွဲ့ရုံးကတော့ဒီအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးလူကြုံရေးအဖွဲ့ဝင်တွေအနေနဲ့စံနှုန်းတွေကိုလိုက်နာဖို့နဲ့အင်အားအလုံးစုံအသုံးပြုတာဟာပုံမတင်မာတဲ့အခြေအနေကိုသာဖန်တီးလာနိုင်တယ်လို့ပြောပါတယ်။
Law enforcement officials should only employ tear gas to disperse crowds as a last resort when widespread violence creates an imminent threat of serious
ဆိုးရွားတံရရစေနိုင်တဲ့ဒါမှမဟုတ်အဆောက်အုံတွေပျက်စီးမှုကိုဥတီနေတဲ့အန်ဒီယေလိုမျိုးအကြမ်းဖက်စုပ်ပမှုရှိတဲ့အခါမှသာလူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူအုပ်ခွဲဖို့မျက်ရည်ယိုပုံးကိုတုံးသင့်ပါတယ်ဒီအချိန်ဒီမှာတော့လူကိုဓာတ်ရိုက်မပစ်မိစေဖို့မျက်ရည်ယိုပုံးကိုအမြင့်ကိုပြစ်လွတ်ဖောက်ခွဲရပါမယ်
။အ ငိမ့်စာတူရဲကျုံဟောင်းအလန်လိုးကိုစနပ်ပြပေါ်ရိကင်တွေ့ဖို့ငိမ့်စာယူရာကနေတဖန်တာဝန်ပေးရပြီးနောက်မှာရတဖွဲ့ကအခုလိုအဒီကယုံနေနေရဲ့နီလန်းတစ်တွေကိုကျင့်သုံးလာတာဖြစ်ပါတယ်ရတဖွဲ့ဝင်တွေဟာမျက်နှာဖုံးစော့အဝါရောင်အုတ်ထုတ်ဆောင်ပြီးအင်ဂျင်အနက်ဝတ်လို့စနပ်ပြသူတွေလို့အယောင်ဆောင်ပြီးလူအုပ်ထဲမယုံကြည်မှုတွေတိုးပွားအောင်နီလန်းတွေကျင့်သုံးနေတာဖြစ်တယ်လို့လည်းအမည်မဖော်လို့တဲ့ရတဖွဲ့ဝင်တူကပြောတယ်လို့ဆိုပါတယ်ဟောင်ကောင်ကဆန္ဒပြနေသူတွေဟာအချက်၅ချက်ရရှိဖို့ဆက်လက်ဆန္ဒပြနေတာဖြစ်ပါတယ်။တရားခံလွှဲပြောင်းပေးရေးဥပဒေကိုလုံးဝအုပ်သုံးယူသိမ်းပေးဖို့ဆန္ဒပြသူတွေကိုအတ္တိကယုံသမားတွေအဖြစ်ပုံဖော်နေတာကိုရပ်ဆိုင်းဖို့ဆန္ဒပြသူတွေအပေါ်ဆက်ဆွဲချက်တင်ထားတာတွေပယ်ဖျက်ပေးဖို့ရက်တပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်နေနေမှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်လူထုကတိုက်ရိုက်ရွေးချယ်နိုင်တဲ့ရွေးကောက်ပွဲစနစ်ပြဋ္ဌာန်းထားရှိဖို့ဆိုတဲ့အချက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။
ဒီ American Day 2019ခုနှစ်အင်္ဂါနေ့ဇူလိုင်လဩဂုတ်လ14ရက်အင်္ဂါနေ့ဗိုလ်တော်နေ့မနက်ခင်းအစီအစဉ်ကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာသတင်းတစ်ပုဒ်ကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ။မြန်မာနိုင်ငံတဝမ်းရေကြီးမြေပြိုမှုကြောင့်သေဆုံးရသူအနည်းဆုံး65ယောက်ရှိနေပြီးလူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရကြောင်းကုလသမဂ္ဂကပြောဆိုပါရယ်။မြန်မာအစိုးရတုံ့ပြန်ကင်တွယ်ရေးဆောင်ရွက်ချက်တွေမှာကုလသမဂ္ဂဘက်ကလည်းပါဝင်ပံ့ပိုးနေပြီးလောက်လာရင်ဆက်ပြီးထောက်ပံ့ကူညီဖို့အစီအစဉ်ရှိနေကြောင်းလည်းပြောဆိုထားပါရယ်။မတ်တင်ဂီထိုက်စူးစီးတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာ
။မြန်မာနိုင်ငံတဝမ်းမိုးသက်ထန်ပြီးရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူအရေအတွက်ကအနည်းဆုံး68ယောက်ရှိနေပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းချေးရွာအုပ်စုမလတ်တောင်ပြိုကျမှုကြောင့်သေဆုံးရသူကအင်ကာနီည9နာရီအထိ65ယောက်ရှာဖွေတွေ့ရှိထားတာပါမလတ်တောင်မြေပြိုချမှုမှာအသက်ရှင်လျက်ခဲဆဲခဲ့ရသူတဦးလဲဆေးကုသနေစဉ်သေဆုံးခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုချမှုမှာသေဆုံးသူစုစုပေါင်း66ယောက်ရှိပါတယ်အခုချိန်ထိရှာဖွေခဲ့ဆဲရေးဆက်လက်လှုပ်ဆောင်နေရဆဲဖြစ်ပါတယ်မြန်မာနိုင်ငံတွင်ရေကြီးမြေပြိုမှုကူညီခဲ့ဆဲရေးမှာကုလသမဂ္ဂဘက်ကဆောင်ရွက်နေတာတွေကိုတော့နယူးယောက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရဣရီကနစ်ကိုကအခုလိုပြောပါတယ
် The United Nations Office for the Coordination of Humanitarian Affairs says that in Myanmar monsoon rains have displaced nearly 100,000 people including
မြန်မာနိုင်ငံမှာမုတ်တုံမှုကြောင့်လူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရပြီးမွန်ပြည်နယ်တစ်ခုတည်းမှာဒီလူပေါင်း3,400ကျော်ပါဝင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကပြောပါတယ်မွန်ပြည်နယ်ပေါင်မြို့နယ်မှာမြေပြိုကျတာကြောင့်တေဆုံးသူအနည်းဆုံး65ယောက်ရှိနေပါတယ်။ဒေသခံလူမှုအတိုင်းဝိုင်းမြန်မာကျက်ချေနီအသင်းအရက်ဖက်အဖွဲ့အစည်းတွေနဲ့လူသားချင်းကူညီကယ်ဆယ်ရေးဆိုင်ရာမိဖက်တွေရဲ့အကူအညီတွေနဲ့အတူမြန်မာအစိုးရကတုံ့ပြန်ကယ်ဆယ်ရေးကိုဦးစီးဆောင်ရွက်နေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကတော့အရေးပေါ်ဒေသတွေမှာတောက်ရည်တန့်ကျမ်းမာရေးနဲ့အရေးပေါ်ရိတ်ခါတို့လိုမျိုးကနဦးကူညီဆောင်ရွက်ပေးနေတယ်လို့တကယ်လို့လိုအပ်လာရင်နောက်ထပ်ကူညီပံ့ပိုးနိုင်ဖို့ပြင်ဆင်ထားပါတယ်
။ပေါင်မြို့နယ်တဲပြူကုန်းချေရွာတောင်ပြိုကျမှုမှာရှာဖွေကယ်ဆယ်ရေးကိုဆက်လက်လှုပ်ဆောင်နေကြရပါတယ်။လူဦးရေဘလောက်ပျောက်ဆုံးနေတယ်လဲဆိုတာမသိရပါဘူး။ဘယ်နှစ်ဘယ်ရက်မှာရှာဖွေကယ်ဆယ်ရေးရက်မလဲဆိုတာလည်းမသိရသေးသလိုတန်တရားရှိတဲ့နေရာတွေကိုဆက်ရှာမယ်လို့အစိုးရသတင်းကဖော်ပြပါတယ်။ပြိုကျခဲ့တဲ့မလတ်တောင်ပေါ်မှာထပ်ပြီးပြိုကျနိုင်တဲ့နေရာ6နေရာကလည်းစစ်စစ်တိုင်းတာနေပြီးဒီအပိုင်းအတွင်းအသေးစိတ်ထုတ်ပြန်မယ်လို့အစိုးရကသတင်းထုတ်ပါတယ်။ရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးထွန်းဦးက VOA ကိုမနေ့ကအခုလိုပြောပါတယ
်။ကျွန်တော်တို့တပ်ဖွဲ့ဝင်က140ပေါ့။အပိုင်း၃ပိုင်းခွဲပြီးလုပ်နေကြတာပေါ့။သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခင်ဗျာ။မြေပြော့နေလို့ဆိုတော့ကျွန်တော်ကလူနဲ့ပဲဟိုဘာဒီပစ္စည်းကလေးတွေကိုလူနဲ့ပဲတယ်ပြီးတော့တုတ်နေတယ်။လုံးပြောဘနဲ့ပြန်မှာတော့ကျွန်တော်တို့ကကျော်ထဲတွေကြာရင်ကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါအဲဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတယ်တော့ရှာတယ်အခုတော့လူတော့တော်တော်နဲသွားပါပြီအောက်မှာမတွေ့တော့ဖြစ်သွားပါပြီ
လက်ရှိမှာတော့ဘကိုးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းတနင်္သာရီတိုင်းတွေမှာရေဘေးရှောင်စခန်166ခုဖွင့်လှစ်ထားရပြီးလူရေ8000နီးပါးဆက်လက်နေထိုင်နေကြရစေဖြစ်ပါတယ်မွန်ပြည်နယ်ကြိုင်မယုံမြို့မှာတော့အထရန်မြစ်ရေစွရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်လူရေ4000ကျော်ကျော်ရေဘေးကျုံတွေ့နေရပြီးကယ်ဆယ်ရေးစခန်း7ခုမှာတော့လူရေ2000ကျော်ရှိနေတယ်လို့ ချိန်မရောရေဘေးကယ်ဆယ်ရေးအဖွဲ့ကုတ်ကဲမှုယုံအပြောကိုကိုးကားပြီးအစိုးရတည်င်းမှဖော်ပြပါတယ်။မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလည်းမိုးသည်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတအူးသေဆုံးခဲ့ရပါတယ်။မုတ်တုံရသည့်ရေကြီးမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းလူပေါင်း2,000ခွဲလောက်ကိုဘေးလွရာရွှေ့ပြောင်းကယ်ဆယ်ထားရတယ်လို့နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရာအီရီကနီကိုက VOA ကိုပြောပါတယ်ရှင
်။မှတ်သင်ကြိုက်တင်ပြသွားပါ။အခုဆက်လက်ပြီးမြန်မာသတင်းပုဒ်ကိုနားဆင်ရပါဦးမယ်။ဥရောပသမဂ္ဂကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ထားပေမဲ့ဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာအဲ့ဒီပိတ်ပင်ထားချက်ထဲမှာမပါတဲ့စစ်အသုံးဆောင်ပစ္စည်းတွေကိုမြန်မာနိုင်ငံကိုရောင်းချအမျက်ထုတ်နေကြောင်းဘမ်မတ်ကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmina က VOA ကိုပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုစစ်အသုံးဆောင်ပစ္စည်းတွေရောင်းချတာကိုပါလုံးဝပိတ်ပင်တားမြစ်တဲ့ဥပဒေပြဋ္ဌာန်းမှုဥရောပသမဂ္ဂကိုတိုက်တွန်းထားတယ်လို့လည်းသူကပြောပါတယ်။မန်ဂျင်နိုင်ကအပြည့်စုံကိုတင်ပြပေးပါဖြစ်ပါတယ်ခင
်ဗျ။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်ကချင်နဲ့အခြားတိုင်းဒေသတွေမှာမြန်မာစစ်တပ်ရဲ့ပြင်းထန်လှတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုအရေးယူဖို့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းပိုင်းကတောင်းဆိုနေချိန်မှာပဲဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာမြန်မာစစ်တပ်ကိုစစ်ပိုင်းဆိုင်ရာနည်းပညာပစ္စည်းတွေရောင်းချနေကြောင်းဒီတိန်အခြေဆိုင် Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmina က VOA ကိုပြောပါတယ
် This is the problem is it is an arms embargo it's not an equipment embargo so
arms embargo ဆိုတဲ့လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာစစ်ပဆိုင်ရာပစ္စည်းတွေရောင်းချတာကိုပိတ်ပင်တမျက်ထားခြင်းမရှိတာဟာပြဿနာတစ်ခုပါဒါကြောင့်ဥရောပကုမ္ပဏီတွေအနေနဲ့တနတ်တွေတိုက်လေရင်တွေရစ်တပ်သင်္ဘောတွေကိုမြန်မာစစ်တပ်ကိုရောင်းချလို့မရပေမဲ့ရစ်တပ်သင်္ဘောအတွက်လိုအပ်တဲ့အင်ဂျင်တွေကိုရောင်းလို့ရနေပါတယ်စစ်တပ်သုံးတန်ချက်ကားတွေအတွက်အင်ဂျင်တွေကိုမြန်မာစစ်တပ်ကိုရောင်းချနိုင်ပါတယ်မြန်မာစစ်တပ်ရဲ့တိုက်လေရင်လက်ကျင်ရေးမှာသုံးဖို့အထောက်အကူနည်းပညာပစ္စည်းတွေလည်းရောင်းချနိုင်ပါတယ
်ဒါကြောင့်ဥရောပသမဂ္ဂရဲ့မြန်မာပေါ်လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာပိုးပြီးပြည့်ပြည့်စုံစုံပါဝင်ဖို့နှစ်အတန်ကြာကလေးကသူတို့တောင်းဆိုထားခဲ့ကြောင်းလဲမာဖာမနာကဆိုပါတယ်
So this is why Burma Campaign UK and other organizations the European Burma Network we have been calling on the European Union for years now
ဒါကြောင့် Burma Campaign UK အပါအဝင်ဥရောပမြန်မာကွန်ရက်အဖွဲ့တွေကနှစ်အတန်ကြာကလေးကဥရောပသမဂ္ဂကိုတောင်းဆိုခဲ့တာကတနက်နဲ့အတခြားစစ်လက်နက်ပစ္စည်းတွေနဲ့မကပဲစစ်သုံးအထောက်အကူပြုပစ္စည်းတွေရောင်းချတာကိုလုံးဝပိတ်ပင်တားမြစ်ဖို့ဖြစ်ပါတယ်ဒီတောင်းဆိုချက်ကိုဥရောပသမဂ္ဂကထည့်သွင်းစဉ်းစားခဲ့ပေမဲ့လက်မခံဘဲပယ်ချခဲ့ပါတယ်ဥရောပကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ကိုစစ်အသုံးဆောင်အထောက်အကူပစ္စည်းတွေဆက်ပြီးရောင်းချဖို့ဥရောပသမဂ္ဂကခွင့်ပြုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထက်စီးပွားရေးအကျိုးမြတ်ကိုပဲကြည့်ခဲ့တာပါ။ဒါပေမဲ့အခုတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာထဲမှာနာမည်ပြတ်စီးထည့်သွင်းခံရပြီးသူတို့အတွက်လည်းစိတ်အနှောက်အယှက်ဖြစ်ခဲ့ကြပါတယ
်။မကြခင်မှာလဲဘဲကုမ္ပဏီတွေကမြန်မာစစ်တပ်ကိုရောင်းချနေတယ်လဲဆိုတဲ့အမည်စီးရင်ကို Burma Campaign UK အနေနဲ့ထုတ်ပြန်ဖို့ရှိတယ်လို့လဲ Mark Farmina ကဆိုပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာမှာသူတို့ကုမ္ပဏီနာမည်တွေပါလာတဲ့အတွက်ဥရောပမှာရှိတဲ့ကုမ္ပဏီတွေဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးမှာပိုးပြီးသတိထားလာမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းစစ်သုံးအထောက်အကူပြုပစ္စည်းတွေကိုဝယ်ယူရမှာပိုးပြီးအခက်အခဲဖြစ်စေမှာဖြစ်တယ်လို့ Mark Farmina ကပြောပါတယ
် And this will mean that companies are going to start being a lot more carefulSo we have contacted companies working for the Burmese military. They didn't even know.
ကုမ္ပဏီတွေအနေနဲ့နောက်ပိုင်းမှာအထူးသတိထားဂရုစိုက်လာဖို့ရှိပါတယ်။မြန်မာအစစ်တပ်နဲ့ဆက်ဆံနေတဲ့ကုမ္ပဏီတွေကိုကျွန်တော်တို့အရင်ကတည်းကအဆက်အသွယ်လုပ်ပြီးအကျိုးအကြောင်းပြောပြခဲ့ပါတယ်။အဲ့ဒီအချိန်ကသူတို့ဟာမြန်မာစစ်တပ်နဲ့လုပ်နေတယ်ဆိုတာသတိမထားမိကြပါဘူး။နောက်ပြီးဂရုလည်းမစိုက်ကြပါဘူး။အခုတော့ကုလသမဂ္ဂလိုအစင်မြင်ကမ္ဘာအဖွဲ့အစည်းတစ်ခုကနေသူတို့နာမည်စီးရင်တွေကိုထုတ်ပြန်လာတဲ့အပေါ်မှာဒီကုမ္ပဏီတွေလည်းပို့ပြီးသတိထားလာကြတော့မှာပါ။မြန်မာစစ်တပ်ကိုနှိပညာပစ္စည်းတွေရောင်းချနေတဲ့အပေါ်မှာသူတို့ရဲ့ဂုံတိတ်ခါထိခိုက်မှုကိုထက်စင်းစားလာကြတော့မှာပါဒါဟာမြန်မာစစ်တပ်အတွက်ဥရောပနဲ့အနောက်နိုင်ငံကုမ္ပဏီတချို့ကစစ်အသုံးဆောင်ပစ္စည်းတွေဝယ်ဖို့အခက်အခဲဖြစ်လာစေမှာပါ
Burma Campaign UK ဟာမြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေစစ်သုံးဆောင်ပစ္စည်းတွေရောင်းချနေတဲ့ဤပညာကုမ္ပဏီတွေကိုပြုစုပြီးကုလသမဂ္ဂမတိုင်ခင်အမည်မဲစီးရင်အဖြစ်အရင်ဆုံးထုတ်ပြန်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ဟာသူ့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကနေဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတော့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် FFM က ဩဂုတ်လအစောပိုင်းမှာအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်လုပ်ကိုင်နေကြတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်လည်းအဲ့ဒီအစီရင်မှာပါနေတဲ့ဥရောပမှာရှိတဲ့စီးပွားရေးနဲ့နည်းပညာကုမ္ပဏီတချို့ကိုအစီရင်ခံစာထွက်လာပြီးနောက်ပိုင်းရိုက်ခတ်မှုတွေရှိခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဘသူတွေစီးပွားရေးလုပ်နေတယ်လဲလက်နက်ပစ္စည်းတွေရောင်းချနေတယ်လဲဆိုတာတွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာအကျဲတဝင့်ဖော်ပြခဲ့ကြတယ်လို့လူခွင့်ရေးဖွဲ့တွေကလည်းဒီအစင်ခန်းစာမှာဖော်ပြထားတဲ့ကုမ္ပဏီတွေကိုတိုက်ရိုက်မေးမြန်းဖိအားပေးတာတွေလုပ်ခဲ့ကြတယ်လို့ Mark Farmer ကပြောပါတယ်။ဗြိတိန်နိုင်ငံအခြေစိုက်ရေကြောင်းသွားလာရေးဆိုင်ရာ Navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ Very Post ကုမ္ပဏီဆိုရင်မြန်မာရေတပ်ကိုနည်းပညာပစ္စည်းတွေရောင်းချခဲ့တာနဲ့ပတ်သက်လို့ဖြေရှင်းချက်ထုတ်ခဲ့ရတယ်လို့နောက်ပိုင်းမှာသူတို့ကုမ္ပဏီအနေနဲ့ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ရပါတယ်။အလားတူ Belgian အခြေစိုက် Jodu ဆက်သွယ်ရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ New Tech ဆိုရင်လည်းမြန်မာစစ်တပ်တစိုက်တစ်ပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအလုံးရက်ဆိုင်မဲ့အကြောင်းထုတ်ပြန်ကြေညာခဲ့ရပါတယ်ရှင
်။မတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဆက်လက်ပြီးထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုနှာစင်ကြရပါမယ်။ထိုင်းလွတ်တော်အမဟောင်းတူကိုတတ်ပြီးပစ္စည်းယူသွားတယ်ဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမားတူကိုထိုင်းရစ်တပ်ဖွဲ့ကဩဂုတ်လ13ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အခင်းဖြစ်အပြီးနောက်တရက်အကြာမှာပဲလူသားမှုတန်တရားရှိခံရသူမြန်မာအလို့သမားကိုဖမ်းမိလိုက်တာပါ။အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရခင်ဗျာ
အသက်ခံရသူဟာထိုင်းနိုင်ငံဘန်ကောက်မြို့ဘန်စီအရက်ဝုံစဝမ်16လမ်းအိမ်နံပါတ်453မှာနေထိုင်နေတဲ့အသက်82နှစ်အရွယ်ထိုင်းလွတ်တော်အမတ်ဟောင်းတဦးဖြစ်သူဖုန်ဆက်ဝန္ထရာနေဖြစ်ပါတယ်သူ့ကိုတတ်ပြီးဆွဲကြောယူထွက်ပြေးသွားခဲ့တယ်ဆိုပြီးဆွဆွဲခံရသူကတော့အမတ်ဟောင်းစီမှာအလုပ်လုပ်နေတဲ့အသက်16နှစ်အရွယ်မြန်မာနိုင်ငံသားမင်းထွေးခေါ်ကိုကိုပါဩဂုတ်လ12ရက်နေ့ကအခင်းဖြစ်ပွားပြီးတဲ့နောက်တရက်ဖြစ်တဲ့ဩဂုတ်လ13ရက်နေ့အင်္ဂါနေ့မှာဘန်ကောက်မြို့အနီးမဟာချိုင်မြို့မှာမင်းထွေးကိုဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောခဲ့ပါတယ်ဆွဆွဲခံရသူဟာအလုရှင်ကိုတန်တရွင်းနဲ့ဥကောင်းကိုရိုက်တက်ပြီးဆွဲကြိုးနဲ့ဘတ်ငွေ 16,000 ကိုယူပြီးတော့ထွက်ပြေးခဲ့တယ်ဆိုတာကိုဝန်ခံခဲ့တယ်ဆိုပြီးထိုင်းရဲမှုဧကချိုင်ဘုံဝီစွတ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
มีความรู้สึกที่มันมีการรุนแรงที่จะทําต่อนายจ้างประมาณนั้น
တရားခံအဖြစ်ဆွဆွဲခံထားရတဲ့မင်းထွေးဟာတေဆုံးသူလွတ်တော်အမတ်ဟောင်းရဲ့ဓာတ်ငွေအိုးလုပ်ငန်းမှာအလုပ်သမားဖြစ်လုပ်တာနှစ်လရှိပြီလို့ဆိုပါတယ်အခင်းဖြစ်ပွားခဲ့တဲ့ဩဂုတ်လ12ရက်နေ့ကတော့သူ့ရဲ့နေအိမ်ပြုပြင်နေတာလာရောက်စစ်ဆေးနေတဲ့အချိန်တရားခံမင်းထွေးနဲ့အမတ်ဟောင်းတို့ဟာအလုတ်ကိစ္စနဲ့စကားများပြီးမင်းထွေးကလွတ်တော်အမတ်ဟောင်းရဲ့ဥကောင်းကိုတန်တုံးနဲ့ရိုက်ထည့်ပြီးတဲ့နောက်နေအိမ်ဒုတိယတပ်ကဘီရိုထဲမှာလောင်းကိုထည့်ပြီးထွက်ပြေးသွားခဲ့တာဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်တန်တရားရှိသူထွက်ပြေးသွားတဲ့လမ်းကြောင်းက CCTV မှတ်တမ်းတွေကိုစစ်ဆေးပြီးမဟာချိုင်မှာသူ့ကိုလိုက်လံဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားခံအဖြစ်ဆွဆွဲခံထားရသူမင်းထွေးကိုဘန်ကောက်မြို့ရဲချုပ်ရုံးမှာဒုတိယရဲချုပ်ချလန်ကီရဲ့စီဝရခံကိုတိုင်းလာရောက်ကြည့်ရှုစစ်ဆေးသွားခဲ့ပါတယ်လူတက်မှုလူရဲမှုတွေနဲ့တရားစွဲတင်သွားမယ်လို့လည်းပြောပါတယ်ဒီစွဲချက်တွေအရပြစ်မှုထင်ရှားမယ်ဆိုရင်တော့ထောင်ဒဏ်အနည်း20ကနေတသက်တကြွန်းအထိကြခံရနိုင်ပါတယ်ထိုင်းနိုင်ငံတွင်းမှာမြန်မာရှေ့ပြောင်းလူသမား3တန်းထက်မနည်းရှိနေပြီးအလုရှင်တွေကြားအလုသမားတွေကြားပြဿနာတွေတက်ပဋိပက္ခဖြစ်တာမျိုးတွေမကြာခဏကြားလေးရှိပေမဲ့လူတက်မှုအထိကျူးလွန်တာမျိုးကတော့မကြာခဏကြားရလေးရှိတဲ့ဖြစ်ရမျိုးမဟုတ်ပါဘူးရှင
်။မအေးမတင်ဆက်တော့ပါ။ View American တန်ကဗိုလ်တွင်နေ့မနက်ပိုင်းစီဇန်2ကိုထုတ်လွှင့်နေတာဖြစ်ပါတယ်။စီဇန်ဒုတိယပိုင်းမှာကမ္ဘာသတင်းနဲ့ကမြန်မာပြည် American EDM သတင်းစာနဲ့တိုက်ရိုက်လေလိုက်အစီအစဉ်တွေကိုနားဆင်ကြပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗိုလ်တုနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနေ့6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40နဲ့58တို့အပြင်လိုင်းလက်မီတာ190 kHz 1509ကိုတင်နိုင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကနေလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနိုင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းပြည်တွေကမြန်မာပြည်အကြောင်းကောင်းလို့ချက်နဲ့ American Indian သုံးမနက်ခင်းအင်္ဂလိပ်စာသတင်းအသံငန်းစာကိုနားဆင်ရမှာဖြစ်ပါတယ်။အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
အပေါင်ဖြစ်ရင်ဖြစ်ချင်းပဲမနက်3:35လောက်အရေးဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်။ပုံမျိုးရဲ့တထုံခရံရဲ့ဆိုပြီး
မြန်မာနိုင်ငံနဲ့မှာပြုံတွေ့နေရတဲ့ရေကြီးရေရှမ်းဖူးတွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့ဘယ်လိုကြိုတင်ကောက်ွယ်နိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတိုက်ရိုက်လေးလိုင်းစနစ်ဘက်ကနားဆင်ကြရမှာဖြစ်ပါရခင်ဗျာဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ဒေါ်လာလာတန်းနဲ့မတ်အီတန်စင်တို့ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
လူမျိုးတုံးတက်ဖြတ်မှုတွေကိုကျူးလွန်ပြီးအဲ့ဒီကနေအမျက်ထုတ်နေသူတွေကိုသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်အမေရိကန်လွှတ်တော်ကအရေးယူမှလားဆိုတဲ့ကောင်းကြီးနဲ့ The Hill သတင်းစာမှာဩဂုတ်လ7ရက်နေ့ကဖော်ပြတဲ့မင်းပြင်းနဲ့အောက်လွှတ်တော်အမတ်ဟောင်းလဲဖြစ် Fortified Rights လူခွင့်ရေးဖွဲ့ကြီးရဲ့အကြီးတန်းအကြံပေးလဲဖြစ်တဲ့ Tom Andrews ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးသတ်ဖြတ်မှုနောက်တစ်ချို့မဖြစ်ရလေအောင်အမေရိကန်လွှတ်တော်အနေနဲ့ NDAA ခေါ်အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေကြမ်းကိုအတည်ပြုပေးဖို့လိုတဲ့အကြောင်းဒီဥပဒေကြမ်းကိုလွန်ခဲ့တဲ့သတင်းပတ်အနေငယ်ကအောက်လွှတ်တော်ကနေအတည်ပြုပေးခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေကိုအမေရိကန်နိုင်ငံသားရေးဌာနကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့လူအခွင့်အရေးအဖွဲ့တွေကတရားစွာမှတ်တမ်းတင်ခဲ့ကြပြီးလည်းဖြစ်ပါတယ်။ဒီပြစ်မှုကျူးလွန်သူတွေဟာအပြစ်ပေးအရေးယူခြင်းမခံကြရဘဲစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကငွေကြေးစိုက်ထုတ်ပြီးရိုဟင်ဂျာတွေထွက်ပြေးသွားတဲ့ကြေးဝါးတွေကိုဘူဒိုဇာနဲ့ထိုးကာတက်သေးထောက်ထားတွေဖျောက်ပြီးဆောက်လုပ်ရေးစီမံကိန်းတွေကိုပြုလုပ်နေကြတာဖြစ်ပါတယ်စစ်တပ်ကထိန်းချုပ်တဲ့ကော်မတီတွေကပြည်တွင်းပြပစီးပွားရေးလုပ်ကိုင်ကြပြီးရတဲ့ဝင်ငွေတွေကနေလူအခွင့်အရေးတွေကိုတာဝန်ခံတာဝန်ယူမှုကင်းစွာကျူးလွန်ချိုးဖောက်ဖို့အထောက်အကူပေးရရောက်နေတယ်လို့ဖော်ပြထားပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့မှုတွေချက်မှတ်ထားတဲ့မြောက်ကိုရီးယားရဲ့တပ်တူတွင်ဖွံ့ဖြိုးရေးကော်ပိုရေးရှင်းကြီးကနေမြန်မာနိုင်ငံကိုလက်နက်တွေဆက်လက်တင်ပို့ရောင်းချနေတဲ့အကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လက်နက်တွေရောင်းချရမှာရော့ကက်လောင်ချာတွေမြေပြင်ကဝေဟင်ပြည့်ဒုံးလက်နက်တွေပါဝင်နိုင်ပြီးဒီလက်နက်တွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းရင်းသားလူနည်းစုတွေပေါ်တိုက်ခိုက်ရမှာအသုံးပြုနေတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာအင်တာနက်အမှောင်ချထားမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဂျာယီဝင်ကြီးမက်ပွန်ပီယိုကဝေဖန်ခဲ့ပြီးထိတ်တန့်မြန်မာစစ်ကောင်ဆောင်၄ဦးတို့ပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကတော့တင်းငယ်တဲ့ခြေလှမ်းပဲဖြစ်ပြီးမထီရောက်လှပါဘူး။ဒီပြစ်မှုကျူးလွန်သူတွေကိုတန်ခတ်တာဟာသူတို့ကိုအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာပိတ်ဆို့မှုတွေလောက်ပဲဆိုရင်တိတ်ကိုကြေကွဲစရာကောင်းမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်အနေနဲ့နောက်ခြေလှမ်းတွေယူဖို့ကအရေးကြီးပါတယ်။လွှတ်တော်အနေနဲ့ကလည်းအကောင်းဆုံးအခွင့်အရေးတွေလည်းရှိနေပါတယ်။အမေရိကန်အောက်လွှတ်တော်ကမကြသည့်မီကအတည်ပြုလိုက်တဲ့ NDAA ဥပဒေကြမ်းမှာစစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်ခါပိတ်ဆို့မှုတွေချက်မှတ်ဖို့ပါဝင်ပြီးအမေရိကန်ရဲ့စီးရေးအထောက်အကူကိုလည်းပေးဖို့တားမြစ်ထားတာဖြစ်ပါတယ်။ Tapin di Pimu Julon do Rego, Sonsa, Yu Bone, Yama Sivai ma, Sitae, Tencho Mugu, Cantame, Pubian, Pianle, Mudwe, Pulo Pule, a champi tara pipari. The Ubri Jango, a deep you nae dwe, Aune, Telodoc, Comedy Dwega, Tintwin Tare, NDDA Ubri Jan, Nayago, Pianle, Ni Nine B, Yejide, Chadwego, Tedwinga, now some deep you nae dwe, Lodoma, Yu, Sangre, Jabu, Pipari. Chengkong Kani Lu, Pido Babu, Lu, Sangba Shinga, Nigoma, a champi tabarishim.
Yamaning and Matia, Madame Mushibo Sue, Lumiodo Tapiamu Sipuegani, and yet only the Rigo, Danka Besoma Pime Sure Gonsine, Candice Ronduga. August Laguia Taujanima Yita Tarago, War Politics Review Dogoma Payavari. Yamaninga Ruinjari Boma, Julone, yesterday Loyadi Boma. A BB Saya Yazawa Koyo, ICC Ga, the Chain Tama, Nyama Sitaka, Dawan Shide, the Ray, the Chogo, a Ye Yugang United, so we melee, the Amna Damu, a Biwa Mayavene, to get Bishia the Ray, the Romayagaro, a Bidema Kayavene, Ludwabuga, Miare, so Biro, Sound Marching, a Sachi, that Tavadi. Time a lady, the Lumio, don't the Pia Murigani, the Cavallo, a Dine Dane, a Nyayane, the Riguda, Gula the Makaya, these are Lula De, Nyama Saya, a Chelle Shari, a Poga, Dankanai, so in all. သမိုင်းရလက်ကတမျိုးပြောင်းလဲသွားနိုင်တယ်လို့လည်းမျှော်မှန်းရေးသားထားပါတယ်။ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေမှာစစ်တပ်ရဲ့နယ်မြေရှင်းလေးလုပ်ငန်းတွေဖြစ်ပေါ်စေတဲ့စီးပွားရေးမတမာမှုတွေကိုကုလသမဂ္ဂကမှတ်တမ်းတင်ထားတဲ့အကြောင်းဒီသတင်းပတ်အတွင်းမှာထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကြီးတစ်ခုကိုကူကားပြီးတော့ရေးသားထားပါတယ်။ရွှေဈာမှုစင်းတွေအပါအဝင်တခြားလူနည်းစု 20ကျော်ကိုဒီအစီရင်ခံစာမှာထောက်ပြထားတဲ့အပြင်မြန်မာနိုင်ငံကိုလက်နက်ရောင်းနေတဲ့နိုင်ငံတွေဟာတရုတ်၊ Israel ၊ Russia ၊ Ukraine နဲ့မြောက်ကိုရီးယားကုမ္ပဏီတွေဖြစ်ကြတယ်ဆိုပြီးတော့တိကျထောက်ပြထားတဲ့အကြောင်းရေးသားထားပါတယ်။နေမြင့်ချင်းနှိမ့်မှုကိုအကြောင်းပြပြီးတော့ကချင်ပြည်နယ်ကတရင်စာတာပေါ်ကျွေဝတဲ့တောင်တွေကိုတပ်မတော်ကအုံချနေတယ်လို့လည်းဆောင်းမရှင်ကထောက်ပြထားပါတယ်။တပ်မတော်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့သွေးစွန်းနေတဲ့ကြောက်တွေကုန်သွယ်မှုကနေပြီးတော့31ဘီလီယံဒေါ်လာပို့အမြတ်ရနေတယ်ဆိုပြီးတော့လည်းGlobal Witness အဖွဲ့နဲ့နိုင်ငံတကာ NGO အဖွဲ့တွေကမကြသေးခင်ကပဲမှတ်တမ်းတင်ထားတယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအစည်းအဝေးခန်းစာတွေအရစစ်ရာဇဝဲမှုကျူးလွန်သူတွေကိုတန်ခတ်ဖို့ရမှာတခုတည်းသောနည်းလမ်းကငွေဝင်နဲ့လမ်းကြောင်းအတိုင်းလိုက်စုံစမ်းပြီးတော့အမျက်ထုတ်နေတဲ့သူတွေကိုအရေးယူဖို့ပဲဖြစ်တယ်ဆိုပြီးတော့ဆောင်းပါရှင်ကကောက်ချက်ချထားတာကိုဖတ်ရပါတယ်ရှင်
။အခုဆက်လက်နှာစင်ရမယ် American Idiom အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လလတန်ကJosh Groner season ပို့ချပေးထားပါရခင်ဗျာ
ဒီဂရမ်နဲ့ရှင်းပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go you be up go up ကအပေါ်ကိုတက်သွားတာ in in s m o k e smoke ကဒီနေရာမှာမိဂိုအသွင်းဆိုတော့ guide ထုံရဲ့လုံောက်ဒီပေကတော့မိဂိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိဂိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟတကျန်ရစ်တံမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was cancelledHalfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စေတီပန်သူတည်တနာပြည့်စုံမှုကလမ်းတွေမှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our medical research project was cancelled halfway.So 5 years of hard work went up in smoke.
Chusa gedemya, suzong gedemya, lahata piare, along sonshong tware, suin, idiom atunya, bidu piomle.
Go up in smoke.
Lu piolu yabari, eragaro, digrimine, timpia gede, idiom atome pipari.
Dolala tan season ten set taraba.အခုတော့ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လုပ်ပေးမယ်။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါမယ်။
မင်္ဂလာပါခင်ဗျာ VOA တဲ့ Line စီစဉ်ကကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံအနှံ့အပြားမှာကြုံတွေ့နေရတဲ့ရေဘေးတံကြောင့်လူတွေဒုက္ခရောက်နေကြရတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်အခုဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်ပြီးထောင်ပေါင်းများစွာသောပြည်သူတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်အခုနောက်ဆုံးရတဲ့သတင်းတွေအရဆိုရင်လည်းဒီသေဆုံးသူအရေအတွက်ဟာ60ရက်မနည်းရှိနေပြီလို့ဆိုပါတယ်ဒီနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့ပါဝင်ဆွေးနွေးမဲ့သူတွေကိုမေးမြန်းတော့မှာဖြစ်ပါတယ်အခုလိုနှစ်စဉ်ဖြစ်နေတဲ့ရေကြီးရေရှမ်းမှုတွေကိုရေရှည်မှာဘယ်လိုကြိုတင်ကာကွယ်ကြမလဲပြည်내အစိုးရနိုင်ငံတော်အစိုးရအသီးသီးတွေကရောဒေသခံပြည်သူတွေအနာဂတ်မှာထိခိုက်နေနိုင်မှုတွေတက်တာအောင်ဘလို့ရေရှည်စီမံကိန်းတွေချပြီးဆောင်ရွက်တင်ပါတယ်လဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုခေါ်ယူနေစေဖြစ်ပါတယ်ဖုန်းလိုင်းတွေကလည်းကျွန်တော်တို့ဒီကနေ့တော်တော်လေးကိုဆက်သွယ်ခန့်နေပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မွန်ညညရေးပါတီကမွန်ပြည်နယ်လွတ်တော်ဒုက္ခထဒေါက်တာအောင်နိုင်ဦးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုလေလိုင်းပေါ်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဆရာကြီးဟိုလက်ရှိဆရာတွားလာခဲ့တဲ့ဒေတာတွေမှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေနောက်ဒီဆရာတို့နောက်ဆုံးသိထားရတဲ့လူအသေးပြောက်စီးရင်ပေါ့နော်အဲ့ဒါလေးကိုဆရာသိသလောက်ကျွန်တော်တို့အချင်းရုံအရင်ပြောပြပါအောင
်ဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုရောက်ဖြစ်တာတော့ဒီအပေါင်းဘက်ခြံပေါ့နော်ဒီပေါင်းဒီဆဲကျူကုန်းမှာကျတော့အသေးပြောက်ကတော့အဲ့ဒီအစားဖြစ်တဲ့နေရာနေဆိုဒီနေ့ဖြစ်ဆိုလို့ရှိရင်တော့60ကျော်ပြီအဲ့ဆူပေါင်းဒါပြောရမှာ50လီတာလောက်အဖြစ်လာတယ်ဆိုတဲ့အနေအထားမျိုးသိရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာဒါဆိုကျွန်တော်တို့ဆရာသေးတဲ့စီးရင်ကဒါ80နားကတ်သွားပြီလို့ပြောလို့ရမလားဆရာပထမနေ့ကရထားတဲ့စီးရင်နေနဲ့ပေါင်းလိုက်ရင
်ဟုတ်ကဲ့ပါ80နားကတ်သွားပြီလို့ပြောလို့ရပါတော့
ဟုတ်ကဲ့ဆရာဆိုတော့ဟိုကျွန်တော်ဟိုဒီကိစ္စနဲ့ပတ်သက်ပြီးကြိုတင်ကာကွယ်ဖို့ကိစ္စတွေပါလေကျွန်တော်နောက်ပိုင်းမှာလည်းဆွေးနွေးကြပါတယ်ဟိုဆရာလည်းသွားလာနေတယ်ဆိုတော့ဆရာလည်းစဉ်းစားမိထားတာတွေရှိမှာပါဒါပေမဲ့လောလောဆယ်လူတို့ရဲ့အခြေအနေကတော့မွန်ပြည်နယ်ဟာဒီနှစ်မှာအခုနောက်ဆုံးဖြစ်သွားတဲ့ဒီရေကြီးရေရှမ်းမှုတွေမှာအဆိုးဆုံးလို့ဖြစ်နေတာကိုကရင်တို့တနင်္သာရီတို့မှာလည်းဖြစ်တယ်စောစောပိုင်းကကချင်ပြည်နယ်မှာလည်းဖြစ်တယ်ဒီအေရဝတီတိုင်းဘက်နောက်ဒီဟိုမကွေးတိုင်းမှာတောင်မှမြေလက်ပိုင်းမကွေးတိုင်းဘက်မှာတောင်ရေကြီးရှမ်းမှုတွေဒီနေ့ထက်မှဖြစ်သွားတယ်ဆိုတော့မုံပြင်းနေရတော့အဆိုးဆုံးပေါ့လေဆရာဒုက္ခဟိုပေါ့ဒုက္ခရောက်နေကြတဲ့သူတွေအခြေအနေကယ်ဆယ်ရေးအခြေအနေတွေကရောဆရာတို့ဘယ်လိုရှိသလဲပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘိုးအစိုးရကဘယ်လိုကူညီပံ့ပိုးမှုတွေပါဝင်ပါသလဲ
ဆရာအပိုင်းကတော့နှစ်ပိုင်းတော့လက်တလောကယ်ဆယ်ရေးနဲ့ပြန်လဲတူဆောင်ရေးဆိုတော့အပိုင်းနှစ်ပိုင်းရှိတယ်။ဆိုတော့ဖြစ်လာတဲ့အနေအထားတွေမှာကျွန်တော်တို့ကကြည့်လိုက်တဲ့အခါကျတော့ချက်ချင်းနဲ့ငင်းကြီးဖြစ်လာတဲ့ဒီတဘာဝဘေးရနေရေပေါ့အမေရိကဆုံးရှိတဲ့ဒီအဖွဲ့အစည်းတွေကနေဆိုတော့သွားကြလူမှုကယ်ဆယ်ရေးပုံစံမျိုးနဲ့ကဲရဲဆိုတော့အပိုင်းနဲ့ဖြစ်ရင်ဖြစ်ပြီးတဲ့နောက်ပိုင်းမှာသွားကြတော့ဒီကုညီပတ်ပို့တာတွေဟိုကယ်ဆယ်ထုတ်ကြတယ်ဆယ်ပို့တာတွေဒါကတော့အပိုင်းနဲ့ရှိမှာပေါ့နော်အဲ့တော့ပရမတ်သင်းကဒီကဲစေရင်းကအချိန်နဲ့တပြေးညီရတော့အကုန်လုံးဟိုလက်နံမီကတော့မီရတယ်လဲရှိတယ်ဒါနဲ့လက်နံမမီတဲ့ဟာမျိုးရှိတယ်ဒီဘက်မှာလည်းဒီပြန်လဲတူထောင်ရေးစိတ်ကြတယ်မှာအချိန်နဲ့တူပါလဲမယ်ပါလဲမယ်ဆိုတဲ့ဟာကလည်းကျေတဲ့အချိန်မှနဲ့ချိန်မှကျတဲ့ဒီအချိန်တွေကဟိုစနစ်တကျမရှိတဲ့အခြေအနေမှာဟိုကောင်းရကောင်းကြောင့်ဟိုကောင်းရကောင်းတော့ပေါ့နော်ဒီလူမှုကယ်ဆယ်ရေးနဲ့ဒီလူရှင်တွေကပန်ပိုးတဲ့ပုံစံမျိုးနဲ့တွားနေရတဲ့အနေအထားမျိုးကိုကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ကျွန်တော်အခုတခါဒီ NLD လွတ်တော်မှလည်းဖြစ်နောက်ပြီးအခုအဆိုးဆုံးဖြစ်သွားတဲ့ဒီမွန်ပြည်နယ်ရဲ့ပေါင်မြို့နယ်ကိုကိုစားပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့မိကွန်ချိုင်းကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်ခင်ဗျဟု
တ်ပါရှင
်ဟုတ်ကဲ့မိကွန်ချိုင်းအခုဖြစ်သွားတဲ့ကိစ္စမှာကဟိုမိကွန်ချိုင်းနယ်ကအဆိုးဆုံးခံရတယ်လို့တောင်ပြောရမယ့်အနေအထားဖြစ်တာပေါ့နော်ဟိုလူအများဆုံးအခုတည်သွားတဲ့စီးရင်တွေထဲမှာအများဆုံးဦးအသက်ဆုံးရှုံးရတာမိကွန်ချိုင်းရဲ့ဒေသတောင်ပြိုမြေပြိုမှုတွေလည်းအဆိုးဆုံးဖြစ်တဲ့နေရာဆိုတော့အခုလက်ရှိအနေထားမှာတော့မိကွန်ချန်တို့လည်းဒီလွတ်တော်ကိုယ်စားလှယ်တူဦးအနေနဲ့အလုပ်ရှုံနေကြပြည်သူတွေကလည်းဒါဟိုအာကိုတကြီးနဲ့ကြည်ကြမှာပဲလေဆိုတော့ဟိုဖြစ်တာကတော့စောစောကဆရာအွန်လိုင်းဦးပြောသားတဲ့ထဲမှာလည်းပါပါတယ်ဟိုရုတ်တရက်ဖြစ်သွားတာဆိုပေမဲ့လည်းဒီဟိုမြန်မာနိုင်ငံရဲ့အားနည်းချက်ကပဲပေါင်းစုံမှာရှိနေတော့ဒီဟိုအရေးပေါ်ကယ်ဆယ်ရေးဘက်မှာလည်းအလားတူပဲပေါ့နော်ပြောစရာမလိုအောင်အားနည်းချက်ကရှိနေတော့ကျွန်တော်တို့ဒီဥစ္စာကိုဘလောက်အထိများထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်နေပြီလဲအဲနောက်ဆက်တွဲကတော့ကျွန်တော်နောက်မှထပ်ပြီးမေးချင်တာဒီဟာကိုဘယ်လိုကြိုတင်ကာကွယ်ကြမလဲပေါ့နော်ဟိုအတန်နိုင်ဆုံးဟိုတရားရခိုင်တို့မကာကွယ်နိုင်ပေမဲ့အတန်နိုင်ဆုံးဘယ်လောက်ထိနေသောအောင်ကျွန်တော်လုပ်ကြမလဲဆိုတာလေးကိုပြောချင်တာ
ပါဟုတ်ကဲ့အခုလောက်ထားတဲ့လုပ်ငန်းရှင်ကတော့ကျမတို့ကပေါ့နော်အတန်နိုင်ဆုံးဟိုဒီကျမတို့ရဲ့စက်ပညာဟိုကဒီပညာအားနည်းနေပေမဲ့လည်းကျမတို့ကစံစားပြီးတော့ဒ ီဟာပေါ့ connection ကောင်းကောင်းနဲ့ပြောရလို့ရှိရင်ဒီမှာတို့ကစိတ်ဆေးတယ်အားလုံးက project စိတ်ဆေးနေပေါ့နော်ဟိုတေဘူးနဲ့တူကျမတို့ကဟိုတိုင်နေပြီးလို့ဘလို့အကောင်းဆုံးဖြစ်အောင်ဆိုပြီးတော့ကျမတို့အခုလောက်ထားခဲ့တဲ့အတိုင်းပေါ့နော်ဒါဟိုအရာစရာကောင်းပါလေဟိုတယောက်နဲ့ယောက်ကဟိုဒီဟာကိုဇောပေါ့နော်ဒီအသက်ရှင်တို့ရံပြီးကြံရခဲ့တဲ့လူတွေအသက်ရှင်တဲ့လူတွေများရှိနိုင်မလားရှိနိုင်မလားဆိုကျမတို့ကလောက်ရတယ်နောက်လောက်ရတာတော်တော်ခက်ခဲပါလေခက်ခဲလဲဆိုအပြင်လူကတော့မသိဒီအပြင်မှာတကယ် run နေတဲ့လူကကြားတဲ့ခါကျတော့ကျမတို့ကစိတ်ထဲမှာစက်ကြီးကိုဟိုတဲကိုရောက်အောင်ပြင်နေဒါမဲ့ဒီအရေးလွန်ကြီးလိုလိုဖြစ်နေတဲ့ဒီဟိုနုံပင်လေးလိုဖြစ်နေတဲ့ကြောက်ဆုံးကြီးတွေလည်းကြီးဒီထဲကိုစက်ကလည်းမရောက်ဘူးအဲ့လိုတွေပေါ့လူတွေကလည်းတွေ့နေပြီဒါကြီးကိုလှုပ်ရှင်တယ်ဒါပေမဲ့ဒီအခုကဒီ landslide ကသူကတစ်ခုလုံးကိုတိမ်ရောကားရောရှိသမျှဟာတစ်ခုလုံးလုံးချေပြီးတော့သူကတစ်ခါလေးကိုတနည်းအားမတော်ပြီးတော့ဟိုလုံးပြီးတော့ဖြစ်နေတဲ့ခါကျလူတွေကအဲ့ဒီကြားထဲမှာဟိုကအကုန်လုံးကဟိုတကားစီများဟိုဘယ်လိုခေါ်မလဲဒဏ်ရာရတဲ့သူကြည့်နေအောင်မအောင်စရာကောင်းတယ်အသားတွေပါပြီးသူပေါင်နေပါပြီးသူပဲ့ထွက်သွားတဲ့သူဒါကအသက်ရှင်နေလူတွေကြီးလိုက်နေတယ်ဒီဘယ်လောက်ကြီးလဲဆိုတာဟုတ
်ကဲ
့ကြီးနိုင်တယ်ပေါ့နော်နောက်မဖြစ်အောင်ကကျမတို့ကပညာသေးတွေတွားရမယ်လူတိုင်းလူတိုင်းကကိုမျိုးကိုပိုင်နဲ့ကိုဟာကိုလုပ်ချင်တယ်ဆိုရဲလုပ်ချင်တယ်လို့အခုပြောတယ်လို့ဒီနေရာမှာပတ်ဝန်းကျင်ကိုကြီးလိုက်လို့ရှိရင်ပေါင်လို့မရှိတဲ့နေရာလို့ရှိရင်အောက်ခြေတွေမှာအကုန်ပြီးထားတာ
ကျွန်တော်တို့လည်းဟုတ်ကဲ့
ကိုချက်ချင်းကချက်နေဆိုတဲ့ဟာအဲ့ဒါဥပဒေပေါ့ဥပဒေကိုမလေးစားမလိုက်နိုင်ဘူးဒါကိုကျမတို့ချက်ချက်မမလုပ်ပြီးနောက်နောက်ကြမဖြစ်အောင်ဒီဟာပြင်ဆင်တာတစ်ခုအနေနဲ့ထားခဲ့ရတယ
်ဟုတ်ကဲ
့ဟုတ်ကဲ့
အဲ့ဒီမွန်ပြည်နယ်တနင်္သာရီတကြောအရင်တော့အစ်တော်တွေအများကြီးရှိခဲ့တာအခုတောင်တွေကျွန်တော်တို့လည်းဖြတ်သွားမှုပါတယ်တောင်တွေကတောင်ကုန်းတွေဖြစ်ပြီးတော့ဒီမိုးများတဲ့အခါမှာမဖြစ်တဲ့တောင်ပြုံမှုတွေဟာဟိုဖြစ်ရင်တောင်နည်းနည်းပဲဖြစ်ရမယ့်ဥစ္စာဆူဆူဝါးဝါးပို့ပြီးဆိုးဝါးသွားတော့တာပေါ့နော်တောင်တစ်တော်ပြုံးတိမှုတွေကြောင့်ဆိုဒါတွေကိုရေရှည်ဟိုဆံမတို့ကလည်းလွတ်တော်ထဲမှာရှိနေတော့လုံနိုင်ဟိုပြောကြဆိုကြဖို့လိုမယ်ထင်ပါတယ်ဟိုကျွန်တော်ဒါကိုဆက်ပြီးတော့ဆွေးနွေးကြပါသေးတယ်ပြီးလို့ရှိရင်အခုလောလောဆယ်တော့ကျွန်တော်ဒေါ်ခန့်ခိုင်လက်ကိုအလဲပေးကြပါတယ်NLD ပါတီကတထုံပြည်နယ်လွတ်တော်အမတ်ဒေါ်ခန့်ခိုင်လက်ရှိပါလားခင်ဗျဟုတ်က
ဲ့ဆ
ရာဟုတ်ကဲ့ဒေါ်ခန့်ခိုင်လက်ရောခင်ဗျဟိုကျွန်တော်တို့ဟိုဖြစ်ပြက်ခဲ့ကြတဲ့အတွေ့အကြုံတွေအကူအညီပေးတာတွေတော့ကျွန်တော်တို့ဟိုဆော့ပိုင်းမှာဆွေးနွေးခဲ့ကြတာကြားမှာပါပါဆိုတော့အရေးအကြောင်းရှိရင်တော့မြန်မာလူမျိုးဟာစာနာတတ်တဲ့စိတ်ရှိတယ်၊ကုညီကျင်တဲ့စိတ်ရှိတယ်၊တနာကျင်တာတတ်တဲ့စိတ်ရှိတယ်ပေါ့နော်အခုလဲကုညီကြပါတယ်အရေးအကြောင်းဖြစ်တဲ့ဆိုဝိုင်းဝန်းလုတ်ကင်ကြတာတွေကျွန်တော်တို့ဒါတွေ့ပါတယ်ဟိုဟိုဟိုကဲသေးဝန်ထမ်းနေလဲမိသက်တရားအစစစ်သားတွေရောအကုန်ဟိုတတ်နိုင်တဲ့လောက်သူတို့ရှိတဲ့ပစ္စည်းလေးနဲ့လုံနေကြတာကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့ကျွန်တော်တို့သိချင်တာရေရှည်မှာဒီဟာကနစ်စင်ဖြစ်နေတဲ့ကိစ္စဆိုတော့ရေရှည်အတွက်စဉ်းစားဖို့လိုလာပြီးထင်လို့ပါဟိုတော့ခံခံလဲရောဘယ်လိုစဉ်းစားမိသလဲဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်ခြုံငုံကြည့်ပြီးတော့ကျွန်
တော်တို့ကလေတထုံကျမတို့ရေသေးတဲ့ရေသေးဖြစ်တဲ့ပြန်အောင်ဆိုးဝါးခံရတဲ့မျိုးတစ်မျိုးဖြစ်ကျမတို့ရှိခဲ့တာပေါ့နော်။မနေ့ကဆိုတထုံနဲ့ပြီးရင်ရှိခဲ့တယ်။အဲ့ဒီခါကျတော့ကျမတို့မှာတော့အတွေ့အကြုံတစ်ခုတော့ရှိထားတယ်ရပါတယ်။နောက်ပြီးတော့ကျမတို့ကမက်သက်ကြီးတစ်ခုရထားတယ်။အဲ့ဒါနံပါတ်1ကကျမတို့ကအဓိကဖန်တီမယ်။တဘာဝရေးရတယ်။နေပတ်သက်လာရင်ကျမတို့အစိုးရစီကရတဲ့ပုံစံနဲ့ရှိတာပဲထောက်ပံ့ကိုကြည့်လို့ရှိတာပဲ။ဒါပေမဲ့လက်တလုံးကျတနာရဲ့ဒီဖြည့်ရှင်းမှုနဲ့ကျမတို့ဘုံငွေရေးဆိုတဲ့ဟာမျိုးလေးကျမတို့ရှိရဲ့နောက်တစ်ခုကကျမတို့မှာအာရေကြီးနေကြနေတာဖြစ်တဲ့အတွက်ကြောင့်ကျမတို့မှာရှေ့အယောက်80ဆန်းတော့အယောက်30ဆန်းလို့အရန်တင့်ကျမတို့ဒါအာပုံမျိုးလာရှင်ထားရဲ့ရှေ့ကိုရှိပါတယ်နောက်တစ်ခုကကျမတို့မှာဆက်ကရိယာတွေပေါ့နော်ဥမာကျမတို့ဒီမှာပြီးသောလိုဟာရသာကိုပိုင်းအထုံမျိုးအတွက်ကိုပိုင်းဝေထားတာမျိုးတွေရှိတယ်ဒီတစ်ပါးကပြင်ကျမတို့ကပပန်းလောက်ထားခဲ့တယ်ဒီကတဲ့ညမှာခံခဲ့ရတော့ကျမတို့ဒီညမှာပြည့်ရင်ဘလို့ဖြည့်ရှင်းမလဲဆိုတော့ plan တစ်ခုရေနောက်တစ်ခုကကျမတို့ခိုင်မာတဲ့ရန်ရပေါ့နော်တစ်ခုကျမတို့ကချမှတ်ထားပြီးသားဖြစ်တဲ့ခါကျတော့ဒီကတဲ့ညကအတွေ့အကြုံကျမတို့ယူပြီးတော့ဒီညမှာတော့အဲ့လိုမျိုးလေးရုပ်ခဲ့တယ်ဒါကျမတို့တထုံလေးရဲ့အတွေ့အကြုံလေးပြောတာပါဒါကြောင့်မို့လို့အပေါင်ဖြစ်ရင်ဖြစ်ချင်းပဲမနေ့3:35လောက်အရှိဝင်လာပြီဆိုတော့ကျွန်တော်တို့ဒီမှာက group လေးရှိပါတယ်။ပုံမျိုးရဲ့တထုံခရံရဲ့ဆိုပြီးတော့တော်တော်ကိုယ်ကလေးပါတဲ့ group ရှိပါတယ်။အဲ့ဒီ group မှာကအရေးပေါ်အရေးကြီးတဲ့နေ့အများအားဖြင့်ကျင်းတတ်ပါတယ်။ဆိုတော့အဲ့ဒါလေးကကျွန်တော်အဲ့ရနေတစ်ချက်စသပြရပြီးတော့ဘုဒ္ဓမောင်ကျွန်တော်တို့စပြီးတော့သွားတယ်ကုမီရဲ့မနေ့7:00ခွဲမှာဒီတောင်ပြိုတဲ့တည်ရောက်လာတယ်ကျွန်တော်တို့တထုံမြို့နယ်မူးလေးကဟိုဘက်မှာပြန်ခဲ့တယ်ဆိုတော့ကျွန်တော်တို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ပြီးဆက်သွယ်တယ်အဲ့တော့ကျွန်တော်တို့မြို့ထဲမှာရှိတဲ့ရန်ရဲရီနဲ့ကျွန်တော်တို့အရင်ဆုံး အဲ့ဒီနေရာကိုရအောင်ကွာနှစ်နေရာမှာကျွန်တော်တို့ငွေပြောတဲ့နေရာတွေကိုလမ်းရှင်းခဲ့ရပါတယ်ကျွန်တော်တို့တထုံမှာရှိတဲ့ကက်မော်သားတွေရဲ့ဤတက်တွေရဲ့နောက်ရဲတွေရဲ့ကျွန်တော်တို့အရင်ဆုံးဒီဘက်ကနေဆက်ဆက်ရမြောက်သွားခြင်းငါးခုကျောင်းလေကျွန်တော်တို့သွားခဲ့ရပါတဟိုးငါးစီးလောက်နဲ့အာကျွန်တော်တို့စပြီးတော့ဒီလမ်းကြီးရှင်းပြီးတော့အရင်ရောက်ခဲ့ဒါကကျွန်တော်တို့ပထမသိထားတဲ့တွေ့အကြုံနဲ့ဒီနှစ်မှာကျွန်တော်တို့ဒီလိုမျိုးလေးအာကုညီနိုင်နေနောက်ကျွန်တော်တို့ဒီကထုံမျိုးအတွက်ဆိုရင်လည်းကျမတို့ဒီလိုမျိုးအာတန်လျာလေးတစ်ခု mechanism လေးတစ်ခုပေါ့သဘာဝပြည့်ရင်လည်းပတ်သက်လာလို့ရှိရင်ဖြစ်ရင်ဘယ်လိုဖြစ်ရှင်းလဲကျုပ်ရဲ့စီမံမှုတွေဘယ်လိုလုပ်မလဲကျမတို့အတွက်လိုအပ်ချက်တွေကဘာလဲဆိုတဲ့ဟာလေးလည်းကျမတို့ mechanism တစ်ခုကိုချထားပြီးသားရှိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ဒါလေးတွေကိုရောကျွန်တော်တို့တခြားမျိုးတွေလည်းဟိုနစ်စင်ရေကြီးတဲ့နေရာတွေကနစ်စင်ကြီးနေကြပဲလို့လို့ဖြစ်နေတာဟုတ်ဆိုတော့တခြားမျိုးတွေရောတခြားပြည်နယ်တွေပေါ့နော်ဖြစ်နေကြတဲ့နေရာတွေရောဥပမာယူသင့်သလားဒီဟာကိုဆရာမတို့ဘုအနေနဲ့ပြန်ပြီးတော့ကိုယ့်ရဲ့အတွေ့အကြုံတွေကိုမျှဝေပေးဖို့ဒီလွတ်တော်ထဲမှာပဲဖြစ်ဖြစ်အစိုးရကနေပြီးတော့စီမံကိန်းချပြီးတော့အဲ့လိုမျိုးချိုးတင်စီစဉ်မှုတွေဟိုပလန်ချပြီးလုပ်ပေးတာပဲဖြစ်ပေါ့အဲ့လိုမျိုးလုပ်ဖို့ဆရာမတို့အစီအစဉ်ရှိသလားဘယ်လိုများလုပ်မလဲစိတ်ကူးလဲ
ဟုတ်အဲ့တော့ sharing လုပ်ဖို့အဖြစ်ပါပဲကျမတို့က sharing နဲ့လုံနိုင်ငယ်မျှလည်းမျှဝေပေးနိုင်မှာနောက်ကျမတို့ဘက်မှာလုပ်ထားတဲ့ mechanism ကိုလည်းမွန်ဂျင်ရဲ့ဆိုရဖွဲ့ကတိပါတယ်ရှင်ဟုတ်
ဟုတ်ကဲ့ကျေးဇူးတင်ပါဆရာမခဏလေးလိုင်းမောင်းနေပြပါအောင်ကျွန်တော်အခုတစ်ခါဆရာမကြီးဒေါ်ဒေဝီတန်းစင်ကိုလေးလိုင်းမောင်းဖိတ်ခေါ်ခြင်းပါတယ်ခင်ဗျအစိမ်းရောင်ကွန်ရက်ကဖြစ်ပါတယ်ဆရာမရှိပါလားခင်ဗျာဟုတ်ကဲ့ဒေါ်လေ
း
ဟုတ်ကဲ့ဒေါ်လေးအခုဟိုဒီရေကြီးရေရှာမှုတွေမိုးတဲမှုတွေနောက်ပြီးတော့ဒီအပူလိုင်းဝင်မှုတွေဆိုတာဒါနစ်စင်ဖြစ်နေကြတာအခုဆိုရင်တဖြည်းဖြည်းနဲ့ပိုပြီးဆိုးဆိုးလာတယ်လို့ပါပဲမြန်မာနိုင်ငံတခုတည်းတည်းမကပါဘူးအိန္ဒိယအိန္ဒိယမှာလည်းအခုရေကြီးလို့လူတွေတောက်တောက်လဲတည်ကြတယ်တရုတ်ပြည်မှာလည်းထုံနီ၎င်းပဲပေါ့နော်ဖိလစ်ပိုင်ဆိုနှစ်တိုင်းမုန်တိုင်းဝင်နေသူတို့လည်းသူလည်းနဲ့သူခံနေမြန်မာနိုင်ငံဟာလည်းတဘာဝဘေးအန္တရာယ်ဒဏ်နဲ့ဘလို့မှမကင်းလွတ်တဲ့နိုင်ငံဖြစ်နေတော့ဒါတွေအခုလို့တဖြည်းဖြည်းဆိုးလာနေတာတွေဟာဟိုအကျိုးအကြောင်းဆက်ဆက်မှုတွေတော့ရှိမယ်ထင်ပါတယ်ဆရာမအိုဆရာမလည်းတဘာပတ်ဝန်းကျင်ထင်းထင်းကိစ္စရည်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတယ်ဆိုတော့ဘလို့ဆက်ဆက်မှုတွေရှိတယ်လဲဆိုတာကိုနည်းနည်းလေးအကျဉ်းချုပ်ပြီးရှင်းပြပေးလို့ရမလား
ဟုတ်ကဲ့ရှင်ရပါတယ်အဲ့တော့ဒါတွေကလေ့ကျင့်ရခြင်းဖြစ်လာတဲ့ကိစ္စတွေမဟုတ်ပါဘူးနော်အဖြေဖြေတစ်ဖြေဖြေနဲ့ဒါတွေကစုပြီးတော့မှပေါ့နော်ဒီတဘာဝပြီးအန်တီဆိုတာနိုင်ငံပိုင်းခံနေရတာလေဒီကဲကံပြောပြီးနေနိုင်ငံလေးလို့ဂျပန်နိုင်ငံကရတယ်အမေရိကန်နဲ့ခံရတယ်เนาะဒါလည်းကိုကံပြောတဲ့နိုင်ငံလေးချိုးရတဲ့နိုင်ငံလေးအတိအနိုင်ငံလေးလည်းခံရတယ်ဆိုတော့ဒါကိုပြန်ပြီးတော့ကြည့်လိုက်လို့ရှိတယ်เนาะဒီဘောလစ်ကမှာတော့ပေါ့เนาะဒါဟာလူမာတီအခါမယ်เนาะမာရှိနေတဲ့ဒီဒါမျိုးနယ်တွေကဒါလုတ်ခဲ့တဲ့အလုပ်တွေရဲ့နောက်ဆက်တွဲပေါ့သဘာဝပတ်ဝန်းကျင်စိတ်တိမ်ကြီးပျက်စီးမှုတွေရဲ့နောက်ဆက်တွဲအခုကမ္ဘာမှာနိုင်ငံတိုင်းခံနေရတဲ့သဘာဝပြီးအဲ့ဒါဘာတွေလဲဆိုလို့ရှိရင်ဥမာကမ္ဘာကမ္ဘာကြီးပေါ့ဆိုတော့ကမ္ဘာကကမ္ဘာကတော့မအိုက်တီရှိရှိကြတဲ့အကြံအတတ်တဲ့နောက်ဒီအသေးအသေးလေးစိတ်ဆန္ဒတွေကလားပြည်ညာရှင်နေရာတတိပေးခဲ့တာနှစ်ပေါင်းလို့ကြာပါပြီနောက်ကြောင့်လည်းဆိုရင်တစ်ဆယ်ရာစုမဆိုင်နေတဲ့ကိုကဒါတွေကဖြစ်တော့မယ်ဆိုပြီးတော့တော့ကမ္ဘာဖြစ်ပြီးမိလာခံနေပါတယ်ခေါ်တယ် Rio Plus 20ဆိုတာကိုခေါ်တယ်ခေါ်ပြီးတော့မိလာခံကြီးတွေအကြီးကြီးတွေတော့ထိပ်ပြီးမိလာခံကြီးတွေလုပ်ပြီးပြောခဲ့ကြတာပဲနိုင်ငံတိုင်းလည်းဒီအမျိုးသားအဖွဲ့အစည်းနဲ့ကမ္ဘာခေါင်းဆောင်တွေတက်ခဲ့ကြတာပဲအစွာပေါင်းစုံတွေတက်ခဲ့တယ်တော့ဒေါ်လေးတွေလည်းတက်ခဲ့ပါလေ Brazil Rio Plus 20ဒီခါလေးဒါလည်းမဲ့လို့အဲ့ဒီမှာချမှတ်လိုက်တယ်ဟလာအစိမ်းရောင်ဖွံ့ဖြိုးမှုအစိမ်းရောင်ဒီခေါ်တယ်ပေါ့စီးပွားရေးဆိုတာတွေလည်းအခုနောက်ပိုင်းမှာဖြစ်လာတယ်ဒါပေမဲ့ပြန်ကြည့်တဲ့အခါမှာနော်တော်တော်များများဟာရင်းနှီးမြှုပ်နှံမှုတွေကိုဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကမဖွံ့ဖြိုးသေးတဲ့နိုင်ငံတွေမှာရှားပြီးတော့လက်ကျတယ်အဲ့ဒါကြီးကိုဒေါ်လေးတို့ရဲ့တတိယနိုင်ငံဖြစ်တဲ့နော်ဒီအစိုးရတွေတိချဖို့ဆိုပါလေသူတကယ်အာဆီယံနိုင်ငံတွေကအတန်ကိုရှုပြီးတော့တောင်းဆိုဖို့လိုပါလေအခုဖြစ်နေတဲ့ဒီတဘာဝပတ်ဝန်းကျင်ဖြစ်ကြိုက်ပျက်စီးမှုတွေဟာနော်စိတ်ရောအလုပ်ရောလူဦးရေညပြားလာတာတွေရာသီဥတုကိုဝင်ပြက်သွားတာတွေကိုစပြီးတော့မှတဘာဝဘေးအန္တရာယ်တွေဟာဆက်တိုက်လို့ဖြစ်လာတာပါခါတရှိကျမှပြီးတော့ကိုအပါဝင်တဲ့ဥတ္တရာဏ်ရှင်တွေတဘာဝပတ်ဝန်းကျင်ကိုတော့ပြောရတဲ့အတိုင်းအဲ့ဒီအတိုင်းအစိုးရရောစီးပွားရေးရော ဟုတ်ကဲ့
ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုတလဲပေးကြပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးဒီလိုက်ပေါ်မှာရှိနေပါလားခင်ဗျဟုတ်ကဲ့
ရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးဟိုဆရာမကြီးဒေါ်ဒေဝီတန်းစင်လည်းပြောတော့ပါတယ်ထိပ်ပိုင်းမှာလည်းဟိုဒေါ်ခန့်ခန့်လေးလည်းပြောတော့ပါတယ်တို့တထုံမျိုးရဲ့ဥပမာလေးပေါ့နော်တို့အရင်ကြုံရတဲ့အတွေ့အကြုံအရာတို့ဒီနှစ်မှာဟိုနမူနာယူပြီးတော့ကြိုတင်ကောက်ွယ်မှုတွေလုပ်ကြတယ်ဆိုဆရာလည်းဒီမူပြင်းနယ်လွတ်တော်ထဲမှာအရေးပါတဲ့နေရာမှာဒုတိယလွတ်တော်ဥက္ကဋ္ဌနေရာမှာရှိနေတယ်ဆိုတော့ဒီနှစ်ဖြစ်သွားတဲ့သင်ခန်းစာတွေကိုအတွေ့အကြုံတွေကိုနမူနာယူပြီးတော့ကျွန်တော်အနာဂတ်မှာဘလို့ပြင်ဆင်မှုတွေများလုပ်ဖို့ဟိုစဉ်းစားမိပါတယ်ဆရာခတ်တူတူလေးကျွန်တော်ပြောပြပါဆရာအတတ်နိုင်ဆုံးတူတူလေ
းအဓိကကတော့ကျွန်တော်တို့ကတော့ဟိုပြောချင်တာကတော့ဟို management အပိုင်းပေါ့နော်ဒီတဘာဝဒီအနေနဲ့ကြောင့်ဖြစ်လာတဲ့ဒီပြဿနာတွေကိုနှစ်ပိုင်းအနေနဲ့ကျွန်တော်ဒီမှာကျ management လောက်ကိုသင်တယ်ပထမတစ်ပိုင်းကတော့ကြိုတင်ကာကွယ်တားဆီးရေးပေါ့ဒီရအပိုင်းကတော့ပြန်လဲတူထောင်ရေးဆိုတဲ့ကိစ္စလေပေါ့နော်အပထမဆုံးအနေနဲ့ဒီပြန်လဲဟိုကျေတင်တာကွယ်တောက်စီရေးကိစ္စလေအစနစ်တကျအဖွဲ့စည်းထားတဲ့အဖွဲ့တွေရှိဖို့လိုတယ်အစနစ်တကျဒီစီမံခန့်ခွဲမှုပိုင်းဆိုင်ရာနဲ့ဒီဖွဲ့စည်းထားတဲ့ဒီအဖွဲ့တွေရမယ်ချိန်နဲ့တကြီးကြီးဖြစ်လာတဲ့ကြေကနာတွေကိုဘယ်လိုကာကွယ်တောက်စီရေးတွေလုပ်မလဲဆိုတဲ့ဟာတွေကို
ဟုတ်ကဲ့ဆရာ
ဒီရေးဆွဲပြီးတော့လိုအပ်တဲ့ဟာမျိုးကိုလက်ပို့လို့တော့ဒါကတော့တပိုင်းပေါ့နော်ဒီကအပိုင်းက
ခက်တက်တက်လေးပြောပြပါဆရာဟုတ
်ဆောင်ရေးကိစ္စပြန်လဲတူဆောင်ရေးကိစ္စတွေလည်းလက်ပို့လို့တယ်အဲ့ဒီပြန်လဲတူဆောင်ရေးကိစ္စတွေမှာလည်းသူ့မျိုးနယ်လားသူ့အဆင့်အလိုက်ကိုပြန်လဲဖွဲ့စည်းထားတဲ့အဖွဲ့တွေကနေသင့်တယ်အဲ့ဒီတကြအပြန်လဲတူဆောင်ရေးလုပ်ငန်းတွေလက်ပို့သင့်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဝင်ဆွေးနွေးပြတဲ့မိကွန်ချန်ရောဒေါက်ခန့်ခိုင်လေးရောဆရာမကြီးတို့ဒေဝီတန်စီရောအထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်တစ်လောက်ဝယ်ရတဲ့အတွက်ဒီနေ့ဒီမှာပဲရန်လာလိုက်ကြအောင
်ကိုဇော်ဝဲလိုင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနီညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပါတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဒီတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်ကာနီနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ဒီအစီအစဉ်မှာပါဝင်ဖို့လဲတခါတည်းဖိတ်ခေါ်ပါရစေဒီနေ့ဘရုံးနေ့ညပိုင်းမှာတော့ကျမရေကန္တာဦးကျော်စန္ဒာရဲ့မြမရေးသုံးသက်ခြင်းနဲ့အားကစားသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ကြောင်းကြိုတင်အသိပေးလိုပါရခင်ဗျာ။ဂူရောဒီနေ့မနေ့ဖက်နောက်ဆုံးရမြမနဲ့နိုင်ငံသတင်းအချင်းချုပ်ကိုမတ်သိင်္ဂီတိုက်ကကြီးညာပေးပါမယ်ခင်ဗျာ
။ဟောင်ကောင်နိုင်ငံတကာလေဆိပ်မှာအင်ကာနစ်ညနေပိုင်းတုန်းကအဓိကရုပ်နေနေရဲတွေနဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ကပ်ဖြစ်ခဲ့ပြီးလေရင်ခင်းစင်အလုံးဖြစ်ခဲ့ရတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်။လေစိတ်အထက်ခမကြီးကိုဆန္ဒပြသူတွေကထပ်ပြီးစီးနှင်ခဲ့ကြပြီးအဓိကရုပ်နေနေရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပါတယ်။ရဲတွေနဲ့ဆန္ဒပြသူတွေကြားလုံထွေးတပ်ပုတ်ခဲ့ကြပြီးဒဏ်ရာရသူတို့ကိုစေဝင်တန်းတွေကလေစိတ်ခမဆောင်တွေကနေခေါ်ထုတ်သွားပါတယ်။ဒဏ်ရာရသူအမျိုးသားကိုခေါ်ထုတ်သွားမဲ့အရေးပေါ်ကားကိုတားဆီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုအဓိကရုပ်နေနေတပ်ဖွဲ့တွေကမျက်ရည်ယိုတန်းငွေသုံးပြီးတော့လူစုခွဲခဲ့ပါတယ်။အနည်းဆုံး2ယောက်အဖမ်းခံခဲ့ရပါတယ်။တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေအပေါ်အကောက်ခွန်သည့်10ရာခိုင်နှုန်းစီးကျပ်မှုကိုစိုက်ငံမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်ကာနစ်မှာကြေညာခဲ့ပါတယ်။စက်တင်ဘာလ1ရက်နေ့ကစတင်အခွန်စီးကျပ်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးကျပ်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေ၊ကွန်ပျူတာမော်နီတာ၊ cell phone ၊ video game စတဲ့ဆက်တွေ၊တချို့ကလေးကစားစရာအယုတ်ဖက်နှက်တွေနဲ့အဝတ်အထည်တွေအပေါ်အခွန်စီးကျပ်မှုကိုဒီဇင်ဘာ15ရက်နေ့အထိရွှေ့ဆိုင်းတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံတဝက်ရေကြီးမြေပြိုမှုကြောင့်တေဆုံးရသူအနည်းဆုံး68ယောက်ရှိနေပြီးပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာအုပ်စုမတ်လတ်တောင်ပြိုကျမှုကြောင့်တေဆုံးရသူကအနည်းဆုံး66ယောက်အထိရှိလာပါတယ်ရှင
်။ဗိုလ်တော်ဦးနဲ့မနက်ခင်းနောက်ဆုံးရမြန်မာနိုင်ငံသတင်းအချင်းချုပ်ကိုမတ်သိင်္ဂီထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရမင်းထော်ပါဒီကနေ့ညနေဘက်6နိုင်ခွဲကနေ90ထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter second line 2 meter 19 line 2 meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.